မလေးရှားနိုင်ငံမှာအထွေထွေရွေးကောက်ပွဲကိုမေလ9ရက်နေ့မှာကျင်းပမယ်လို့မလေးရှားရွေးကောက်ပွဲကော်မရှင်ကအင်္ဂါနေ့ကကြေညာခဲ့ပါတယ်နိုင်ငံကိုနှစ်ပေါင်း60ကျော်အုပ်ချုပ်နေတဲ့လက်ရှိအာဏာရ BN ညွန်မောင်းပါတီအတွက်အခက်အခဲဆုံးရွေးကောက်ပွဲဖြစ်လိမ့်မယ်လို့အကဲခတ်တွေကသုံးသပ်နေကြပါတယ်အစိုးရဗန်နာငွေနဲ့တည်ထောင်ထားတဲ့ 1MDB လုပ်ငန်းကြီးကဒေါ်လာသန်းထောင်ချီအဂတိလိုက်စားမှုတွေအတွက်မှဝန်ကြီးချုပ်နာဂျစ်ဘရာဆက်ပါဝင်ပတ်သက်နေတယ်လို့ဆွတ်ဆွဲခံနေရပါတယ်အဲ့ဒီလုပ်ငန်းကြီးကနေနိုင်ငံဖြတ်ကျော်ငွေကြေးအလွဲသုံးစားလုပ်မှုငွေကြေးခွာချမှုတွေလုပ်ထားတဲ့ဆိုတဲ့ဆွဆွဲချက်တွေကြောင့်အမေရိကန်နဲ့တခြားနိုင်ငံတွေမှာစုံစမ်းစစ်ဆေးခံနေရပါတယ်ဒါရင်မကတချိန်လုံးကသူ့ရဲ့ဆရာဖြစ်ခဲ့ပြီးတော့အခုအဓိကအတိုက်ခံဖြစ်နေတဲ့ဝန်ကြီးချုပ်ဟောင်းမဟာတီယာမိုဟာမက်ရဲ့စိန်ခေါ်မှုကိုလည်းနာဂျစ်ဘရာဇက်ရင်ဆိုင်ရနိုင်ပါတယ်အခုအသက်62နှစ်ရှိပြီဖြစ်တဲ့မဟာတီယာမိုဟာမက်ဟာနိုင်ငံရေးလောကကနေပြီးတော့အနားယူခဲ့ပြီးမှ 1MDB အရှုပ်တော်ပုံကြီးအပေါ်ဒေါသထွက်ပြီးတော့လွန်ခဲ့တဲ့နှစ်နှစ်တုန်းကမှနိုင်ငံရေးလောကထဲပြောင်းဝင်လာခဲ့တာပါရွေးကောက်ပွဲဝင်မဲ့သူနာမည်စာရင်းတွေကိုတော့ April 28ရက်နေ့မှာထုတ်ပြန်ကြေညာမယ်လို့မျှော်လင့်ရပါတယ်ရွေးကောက်ပွဲကျင်းပဖို့သတ်မှတ်ထားတဲ့မေလ9ရက်နေ့ဟာကြားရဖြစ်နေတဲ့အတွက်တချို့ကလည်းမကြေမနက်ဒေါသထွက်နေပါတယ်နှစ်ပေါင်း20အတွင်းပထမဆုံးရွေးကောက်ပွဲကိုကြားရကျင်းပတာဟာမဲပေးသူအရေးအတွက်နည်းပြီးတော့ဒီဝန်ကြီးချုပ်နာဂျစ်ဘရာဇက်အတွက်အသာရအောင်လို့တမင်လောက်တာလို့မကျေနပ်သူတွေကပြောပါတယ်ရွေးကောက်ပွဲမဲဆွယ်စည်းရုံးရမယ့်ရက်ကိုလည်း17ရက်နေ့လို့ရွေးကောက်ပွဲ17ရက်လို့ဒီရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်မလေးရှားလွှတ်တော်ကိုဖျက်သိမ်းကြောင်းဝန်ကြီးချုပ်နာဂျစ်ကပြီးခဲ့တဲ့တောက်ချာနေ့တုန်းကပဲကြေညာခဲ့တာဖြစ်ပါတယ်